တရုတ်နိုင်ငံအနေနဲ့နောက်နိုင်ငံတွေနဲ့ပဋိပက္ခဖြစ်မှာကိုရှောင်လွှဲနိုင်ပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့သဘရာဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးချင်းချောက်မှုတွေကို G7 ဆက်မှုထိပ်သီးနိုင်ငံတွေကပြန်တွန်းလှန်ဖို့စ조사နေချိန်မှာပဲပဋိပက္ခဖြစ်တာကိုရှောင်နိုင်တယ်လို့အမေရိကန်သဘရာကတရုတ်ကိုဖြောင်းဖြားခဲ့တာပါ။ပဋိပက္ခဖြစ်လာလိမ့်မယ်ဆိုတဲ့ကိစ္စကိုရှောင်လွှဲနိုင်တယ်လို့သူ့အနေနဲ့ထင်မြင်ယူဆတဲ့အကြောင်းသဘရာဘိုင်ဒန်ကဟီရိုရှိမားမှာကျင်းပနေတဲ့တောက်ရကြဆက်မှုထိပ်သီးညီလာခံအပိတ်သတင်းစာရှင်းလင်းပွဲမှာတင်းငွေတွေကပြောကြခဲ့တာဖြစ်ပါတယ်။တရုတ်တိုင်းကနဲ့မူဝါဒကိုဆက်လက်ထိန်းသိမ်းကြမယ်ဆိုတာကျွန်တော်တို့အားလုံးသဘောတူကြပါတယ်လို့မစ္စတာဘိုင်ဒန်ကဆိုပါတယ်။တရုတ်ရောထိုင်ဝမ်မှာသူတို့ဖြစ်ချင်တာကိုနှစ်ဖက်သဘောတူကြဖို့လိုပါတယ်လို့လည်းမစ္စတာဘိုင်ဒန်ကပြောပါတယ်။ထိုင်ဝမ်အသီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာမယ်လို့အနောက်နိုင်ငံမဟာမိတ်တွေဘက်ကမမျှော်လင့်ဘူးလို့လည်းပြောကြခဲ့ပြီးခွဲထွက်မယ်ဆိုတဲ့အကြောင်းကြောင့်ထိုင်ဝမ်ကိုမကျူးကျော်ဖို့လည်းတရုတ်ကသတိပေးလိုက်ပါတယ်။တကယ်လို့တရုတ်ကတစ်ဖက်သက်လှုပ်ဆောင်ခဲ့ရင်တုံ့ပြန်မယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့ထိုင်ဝမ်ကတရုတ်ရဲ့ထိုင်ဝမ်နာဖြစ်တယ်လို့ထုတ်ပြန်ပြောလိုက်ပါတယ်။ထိုင်ဝမ်ပြဿနာဟာတရုတ်တွေကပဲဖြေရှင်းရမယ်ပြဿနာသာဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာဆိုထားပါတယ်။